ကိုဗစ်ရောဂါပိုးရဲ့မူရင်းစနစ်ကိုရှာဖွေပေါ်ထုတ်ဖို့အားထုတ်မှုတွေမှာနိုင်ငံရေးကြောင့်အဟန့်တားဖြစ်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပြောကြားလိုက်ပါတယ
်။ This whole process is being poisoned by
ဖြစ်စဉ်ကုလိုမှာနိုင်ငံရေးစိတ်တင့်နေပါတယ်။စိတ်တင့်ပညာကိုနိုင်ငံရေးနဲ့ကွဲပွဲပြားရှိစေဖို့ကျွန်တော်တို့တောင်းဆိုပါတယ်။လိုအပ်တဲ့အဖြေရှာတဲ့နေရာမှာလည်းတင်းတင်းလျှောက်ပတ်တဲ့ပတ်ဝန်းကျင်လိုအပ်ပါတယ်လို့ WHO ရဲ့အရေးပေါ်ဌာနအကြီးအကဲ Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာတောက်ကြနေကသတင်းတော့တွေကိုပြောဆိုလိုက်တာပါ။ကုလသမဂ္ဂကျန်းမာရေးအေဂျင်စီတစ်ခုဖြစ်တဲ့ WHO ကလည်းကိုဗစ် -19 ရဲ့ဇင်းမြစ်နဲ့ပတ်သက်ပြီးနက်နက်ရှန်ရှန်စုံစမ်းဖော်ထုတ်ဖို့ဖိအားသစ်တွေကိုရင်ဆိုင်နေရပေမဲ့နောက်ထပ်လေးလစုံစမ်းမှုတွေအတွက်တိတိကျကျအချိန်သတ်မှတ်ထားရတော့မရှိသေးပါဘူး။ကိုဗစ် -19 ဗိုင်းရပапိုးဟာသဘာဝကနေပေါ်ပေါက်လာတာလားတရုတ်နိုင်ငံတက်ကွဲကန်းတွေကစတင်ပြန့်နှံ့လာလားဆိုတာကိုသိနိုင်အောင်စုံစမ်းဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒီသတင်းပတ်တည်းမှာပဲထောက်လှမ်းရေးအေဂျင်စီတွေကိုညွှန်ကြားထားပါတယ်။ကမ္ဘာတဝန်းလူ3သန်းခွဲကျော်တည်ဆုံးရတဲ့ဗိုင်းရပ်စ်ပိုးရဲ့ဇင်းမြစ်နဲ့ပတ်သက်လို့ရည်ရည်ရွယ်ရွယ်မသိရဘဲဖြစ်နေချိန်မှာကြေကြေပြန့်ပြန့်စုံစမ်းမှု PRP တောင်းဆိုမှုတွေထွက်ပေါ်နေတာပါ။ WHO အဖွဲ့ဝင်နိုင်ငံတွေနဲ့အစည်းအဝေးတွေမှာလည်းဥရောပသမဂ္ဂ EU နဲ့တခြားနိုင်ငံတွေကရှင်းရှင်းလင်းလင်းပြောင်းဖို့ထုတ်ဖို့တောင်းဆိုကြပါတယ်။